American ပြည်ထောင်စုဟာအာရှဒေသနဲ့အပြေအဝပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်လို့ American သမ္မတ Barack Obama က APEC အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာစီးပွားရေးခေါင်းဆောင်တွေကိုပြောသွားပါတယ်American နဲ့တရုတ်နိုင်ငံတို့ကနေပြီးတော့တနိုင်ငံနဲ့တနိုင်ငံသက်တမ်းတို့အလဲပတ်ပြည်ဝင်ခွင့်တွေပို့ပြီးတော့များပေးမှာဖြစ်ပြီးတော့စီးပွားရေးလုပ်ငန်းဆိုင်ရာပြည်ဝင်ခွင့်သက်တမ်းကိုလည်းတစ်နှစ်ကနေပြီးတော့ဆယ်နှစ်အထိတိုးပေးမှာဖြစ်တဲ့ပြည်ဝင်ခွင့်ဆိုင်ရာမူဝါဒသစ်ကိုသမ္မတအိုဘားမာကြေညာသွားပါတယ်ဒီဗီဇာဆယ်နှစ်ပေးတယ်ဆိုတာဟာ American ဥပဒေမှာသက်တမ်းအရှိဆုံးပေးတဲ့ဗီဇာဖြစ်ပြီးတော့ကျောင်းသားနဲ့ပညာရှင်ဖလှယ်ရေးဗီဇာတွေကိုတော့တစ်နှစ်ကနေ၅နှစ်အထိသက်တမ်းတိုးပေးလိုက်ပါတယ်ဒီသဘောတူညီမှုကနိုဝင်ဘာလ12ရက်နေ့ကစပြီးတော့အကျုံးဝင်မှာဖြစ်ပါတယ် Pacific သမုဒ္ဒရာတစ်ဖက်တစ်ချက်12နိုင်ငံကြားပူးပေါင်းဆောင်ရွက်မှုအတွက် American ရဲ့အစီအစဉ်ကိုလည်း American သမ္မတကအထည်ပြောသွားခဲ့ပါတယ်ဒီအစီအစဉ်မှာတရုတ်ကိုခြံထားပြီးတော့အာရှဒေသလွတ်လပ်စွာကုံသွယ်ရေးနယ်မြေဖြစ်ပေါ်ဖို့တရုတ်ရဲ့ကြိုးပမ်းမှုနဲ့တွားပြီးတော့အပြိုင်ဆိုင်ဖြစ်နေတာမလို့ဒီအစီအစဉ်ကအငင်းပွားပွဲဖြစ်နေတာပါ American သမ္မတ Barack Obama ဟာတရုတ်နိုင်ငံပီကင်းမြို့တော်ကိုတနင်္လာနေ့မနေ့မှာပဲရောက်ရှိသွားတာဖြစ်ပါတယ်။သူကတရုတ်သမ္မတအရှိချင်းပင်အပါအဝင်အာရှပစိဖစ်ဒေသခေါင်းဆောင်တွေနဲ့ညစာစားသုံးမှာဖြစ်ပြီးတော့မီရှုမီပန်ပြစ်ဖောက်တာကိုလည်းရှုစားမှာဖြစ်ပါတယ်။သမ္မတအိုဘားမားဟာဗုဒ္ဓဦးနဲ့ကြရင်တော့တရုတ်နိုင်ငံကနေထွက်ခွာပြီးတော့မြန်မာနိုင်ငံကိုဒုတိယအကြိမ်ဖြစ်နေသွားရောက်မှာပါ။ဩစတြေးလျနိုင်ငံမှာကျင်းပမဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့အစည်းအဝေးကိုမသွားခင်မှာမြန်မာနိုင်ငံမှာအရှိအအားထိပ်သီးညီလာခံနှစ်ခုကိုသမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတယ်ရှင်